သင်ဟာ SPS မြန်မာပိုင်းနဲ့အတူရှိနေတာပါ sps.com.au/burmese မှာပို့မှုထူးကြတဲ့သတင်းစာမားတွေကိုရှားဖွေပ
ါ SPS မြန်မာပိုင်းကိုအင်ကာနဲ့စနေနေ့ည10:00နာရီမှနားဆင်နိုင်တယ်လို့ online ကနေလည်းအချိန်မီနားဆင်နိုင်ပါပြီ
ပြီးခဲ့တဲ့ရက်ပိုင်းကပြင်းထန်တဲ့အပူချိန်တွေကြာနှစ်စဉ်ကြော့ဖြတ်ရတဲ့မြန်မာပြည်သူတွေမျှော်လင့်ခဲ့ဆုံးကတော့မိုးရွာလာတဲ့အချိန်မှာလက်ရှိမှာမုခဆိုင်ကလုံးမုန်တိုင်းကြောင့်ဒေသတချို့မှာတင်းရှောင်ရတဲ့အခြေအနေတွေရှိနေပေမဲ့မုန်တိုင်းမလာခင်ကတည်းကတဘာဝပေးတဲ့အပူကိုရော့စေခြင်းလို့မိုးမျှော်သူတွေလည်းရှိနေပါတယ်ဒီလိုပြင်းထန်တဲ့အပူချိန်တွေမူမမှန်တဲ့မုန်တိုင်းတွေနဲ့နောက်ဆက်တွဲသဘာဝဘေးတွေဟာသဘာဝပတ်ဝန်းကျင်ပျက်စီးမှုရဲ့အကျိုးဆက်တွေလည်းဖြစ်ပါတယ်။အာဏာရှင်စနစ်အောက်မှာနှစ်ပေါင်းများစွာကြာရောက်ခဲ့တဲ့မြန်မာနိုင်ငံအတွက်တော့သဘာဝပတ်ဝန်းကျင်ပျက်စီးမှုဟာလက်ရှိအာဏာသိမ်းကာလပဋိပက္ခအရေကြာပြန်အဖက်ဆယ်ဖို့တောင်ခက်ခဲလို့နေပါတယ်။တယံဇာတတူးဖော်မှုလုပ်ငန်းတွေအထင်အကွမဲ့လာသလိုတရားဝင်စိုးမိုးမှုမရှိတဲ့အတွက်သဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးလုပ်ငန်းတွေကိုအဖွဲ့အစည်းအနေနဲ့လွတ်လွတ်လပ်လပ်မလုပ်နိုင်တော့ပါဘူး။ကချင်ပြည်နယ်နဲ့ရှမ်းပြည်နယ်တို့လိုနေရာတွေမှာလိုင်စင်ရကုမ္ပဏီ300ကျော်အပြင်တရားမဝင်တပ်တုဒူဖော်တဲ့လုပ်ငန်းတွေကပိုများလာပြီးအကျိုးဆက်အနေနဲ့ဒေသခံပြည်သူတွေဟာသဘာဝပတ်ဝန်းကျင်ပျက်စီးမှုတန်းကိုအပြင်းအထန်ခံစားနေရပါတယ်။ကြအပြင်အီလက်ထရောနစ်ပစ္စည်းတွေနဲ့စစ်ပတ်ဆိုင်ရာအရေးကြီးကိရိယာတွေထုတ်လုပ်တဲ့နေရာမှာမရှိမဖြစ်အရေးပါတဲ့မြေရှားတပ်တုကိုတရုတ်နိုင်ငံတွင်တင်ပို့မှုတွေကလည်းအာဏာသိမ်းပြီးနောက်ပိုင်းငါးစားလောက်မြင့်တက်သွားတာပါ။အယက်သားအစိုးရလက်ထက်မှာဒေါ်လာတန်80တင်သွင်းခဲ့ပြီးအာဏာသိမ်းကာလ2022ခုနှစ်မှာတန်400ကျော်တင်သွင်းခဲ့တယ်လို့တရုတ်အစိုးရရဲ့အကောက်ခွန်ဌာနကပြီးခဲ့တဲ့နှစ်ကုန်ပိုင်းမှာဖော်ပြခဲ့ပါတယ်။ဒီလိုတရားမဝင်တူးဖော်မှုတွေကိုကြဲကြဲပြင့်ပြင့်ဆောင်ရွက်နေကြပြီးရရှိတဲ့အကျိုးကျေးဇူးကိုပြည်သူတွေမရတဲ့အပြင်ဆန့်ကျင်ဘက်ဆိုးကျိုးတွေကိုသာလက်ဝဲခံစားနေကြရတာပါ။အသက်24နှစ်အရွယ်ကချင်ဒေသခံဆိုင်းမိုင်က
မြေရှားတပ်တူတူရာတွေကဒီတရုတ်တွေကတဲပြီးတော့သူတို့နိုင်ငံမှာသူတို့ကောင်းကျိုးတဲ့ပဲသူတို့ပြန်သွားတုံးတယ်ဒီတိရခါနေကဒီတောင်နေထက်ကနေမြေရှားတပ်တူတွေထုတ်ပြီးလို့ရှိရင်ကဒီတောင်ကုန်းနေနဲ့ကြံခဲ့တဲ့ဒီတောင်နေနဲ့ပဲတိရခါနေကကြံခဲ့ရမှာလို့သူတို့အလုပ်လုပ်ရင်လုပ်တဲ့အတိုင်းပဲတိုင်းပဲပြန်သွားတယ်ကောင်းကျိုးတွေကသူတို့ပဲတဲသွားမှာဆိုးကျိုးတွေနဲ့ပဲခြံခဲ့မဲ့သဘောမျိုးရှိနေတာပေါ့ပြန်ပြီးတော့သူတို့တင်းပြန်ခံစားနေရတာကြီးကအစီမပြေဘူးလို့ထင်တယ်။ဒီနာမျိုးချင်းအရင်ကတော့ตายရတယ်။အီချမ်းတယ်ဆိုပြီးတော့တော်တော်လေးလည်းနေလို့ကောင်းခဲ့တယ်။ဒါပေမဲ့အခုနောက်ပိုင်းကျတော့တော်တော်လေးပူချိန်အပူချိန်တွေကတော်တော်လေးမြင့်တက်လာတဲ့မြင့်တက်လာတဲ့အထဲမှာရှိနေတာပေါ့။ခါရဲအဲ့သမင်းပေါင်းကြောင်ဆာဖွင့်လိုက်တဲ့အချိန်မှလေးအဲ့သမင်းငွေကြီးလေးရိုက်လိုက်တဲ့အတိုင်းကိုအဲ့လိုကြီးကိုအပူချိန်ကအဲ့လိုဟက်တာအဲ့လိုကြီးကိုခံစားရတာပေါ့
။ဆိုင်းမိုင်တို့နေတဲ့မြစ်ကြီးနားမြို့နယ်မှာဆိုအပူချိန်ကတဖြည်းဖြည်းတိုးလာခဲ့တာအနာသိန်းကာလအခုနှစ်ကအပူဆုံးကာလလို့ဆိုနိုင်ပါတယ်။အရင်ကမြန်မာနိုင်ငံရဲ့အေးဆုံးမြို့တွေထဲပါဝင်ခဲ့ပေမယ့်အခုဆိုပူပြင်း6တွေ့တဲ့အလဲပိုင်းဒေသ6မကွေးတို့ဒီပါအပူချိန်မြင့်တက်လာနေတာပါဒီလိုအပူချိန်မြင့်တက်လာတာရဲ့အရင်ခက်အကြောင်းရင်းတစ်ခုဖြစ်တဲ့တစ်တော်ပြုံးတိမှုတန်ကိုလည်းမြန်မာပြည်မှာရင်ဆိုင်နေကြရပါတယ်တနိုင်ငံလုံးအနှံတစ်တော်50ရာခိုင်နှုန်းဒီပါဖုံးလွှမ်းထားတဲ့မြန်မာနိုင်ငံမှာ2010ပြည်နှစ်ကနေ2015အတွင်းတစ်တော်ဧက 8.4 တန်ပြုံးတိခဲ့ပြီးကမ္ဘာတစ်တော်ပြုံးတိမှုစင်မှာအဆင့်3ထိရောက်ခဲ့တယ်လို့ကမ္ဘာစားနပ်ရိက္ခာအဖွဲ့ FAO ကထုတ်ပြန်ထားပါတယ်။အာဏာသိမ်းကာလအတွင်းမှာတော့တစ်တော်ပြုံးတိမှုဟာတိကျတဲ့ကိငနဲ့အချက်လက်တွေနဲ့ထုတ်ပြန်ချက်မရှိသေးပေမဲ့အစိုးဆုံးအခြေအနေဖြစ်နေတယ်လို့သဘာဝပတ်ဝန်းကျင်အရေးတက်ကြွလှုပ်ရှားသူတွေကဆိုကြပါတယ်။တနေ့တစ်နေ့ဒိုးလာတဲ့စစ်ဆောင်လူဦးရေတပန်းကျော်ဟာလေတောတောင်တွေကိုသာမိခိုနေရပြီးနေထိုင်ရေးအတွေ့တစ်ပင်ဝါပင်တွေကိုအသုံးပြုနေရတာပါတစ်ဖက်မှာလည်းပဋိပက္ခတွေကြာသဘာဝပတ်ဝန်းကျင်ကိုလက်လန်းမိသလောက်ထိမ့်သိမ့်နိုင်ရေးထဲဝမ်းရည်အသက်ဘေးနဲ့လုံခြုံရေးအတွက်ကိုသာဦးစားပေးဖြည့်ရှင်နေကြရပါတယ်စစ်တံကိုပြင်ထန်စွာခန်းစားနေရတဲ့ကီအန်ဒီဒေတာကလူနိုကတော့ဒေတာတွင်တစ်ပင်ပြန်ဆိုင်ဖို့ဆန္ဒရှိနေပေမဲ့လက်ရှိအခြေအနေနဲ့အချိန်ခါကအစင်သည့်မဖြစ်သေးဘူးလို့ဆိုပါတယ်
ကြေးရွာတွေအကုန်လုံးကလေကြောင်းတိုက်ခိုက်ခံရတာပေါ့နော်ဆိုတော့အိုးအိမ်ပျက်စီးတာရှိနေတဲ့တော့ကြောင့်မလို့ဒီအချိန်မှာလူစုလူဝေးလည်းအကုန်ရှောင်ထားတယ်နော်ဒီတဘာဝပုံရင်ထင်းထင်းအပင်တွေမာထားပေမဲ့လည်းအဲ့ဒီဟာကိုအကောင်လုံးကခဏရက်တန့်နေသလိုဖြစ်နေရပါတော့ကျွန်တော်ကရေရှားတဲ့ဒေတာဖြစ်တဲ့အတွက်ကြောင့်မလို့မိုးမရမချင်းမိုးမကျမချင်းတော့ကျွန်တော်စိုက်လို့မရဘူးပေါ့နော်ဒါပေမဲ့လက်ရှိမှာဆိုရင်ဒါ တော့တော်မထိန်သိမ်းခဲ့တာရဲ့အကျိုးဆက်ရတဲ့ဥတုဖောက်ပြမှုတန်နေပုံမှန်ထက်အများကြီးပူနေတဲ့အခြေအနေတွေကိုဒါတနိုင်ငံလုံးနှိပါကြုံနေရတာပဲပေါ့နော်ဗီဒွင်စစ်ကြောင်းအရိဟာတွေဆက်ဖြစ်မယ်ဆိုရင်တော့ဒါကျွန်တော်တို့ဆိုရင်ဒါဒီနှစ်တွေမှာဆိုတိတိတတ်တာပါတက်တော်တွေပြုံးလာတယ်တောကောင်းတွေပြုံးလာတယ်ဘာဖြစ်ဆိုရင်ထင်းကိုပဲအားကိုးကြတယ်မိသွေးတွေဖောက်ကြတယ်ပေါ့နော်ရေရှည်မ ရမလားမရဘူးလားဒီတိုက်ပွဲအချိန်ကြီးကလည်းဘလို့ဖြစ်မလဲဆိုတဲ့ဟာမျိုးကိုတစ်ချက်ဆောင်ကြည့်အောင်ပါဘောနော်
ခေဆိုးစနစ်ဆိုးကိုရင်ဆိုင်ဖြတ်တန်းနေရခြင်းအာနာတိမျက်ရည်နဲ့အကျိုးစီးပွားကိုသာဥတီချသူတွေကြောင့်မီးလောင်ပျက်စီးမှုတွေကြောင့်ပြည်သူတွေနဲ့အတူသဘာဝပတ်ဝန်းကျင်ဟာဖိနှိပ်ခံနေရပါတယ်။ဒါအပြင်ကမ္ဘာမြေပူနွေးစေတဲ့ဖန်လွန်ရင်အာနိသင်ဌာနွေကိုလျှော့ချဖို့နိုင်ငံတကာကကြိုးပမ်းနေခြင်းမြန်မာနိုင်ငံကတော့ကမ္ဘာမှာကာဗွန်အများဆုံးထုတ်လွှတ်တဲ့တရုတ်နဲ့အိန္ဒိယကြားမှာရှိနေပါတယ်။မြေပြင်မှာရှိနေတဲ့ကာဗွန်ကြမ်းခွေတွေကိုစုပ်ယူပေးနိုင်တဲ့သစ်ပင်တွေနဲ့ပင်လယ်သမုဒ္ဒရာတွေကစုပ်ယူပေးနိုင်တဲ့ဒီအေတောတွေဟာလည်းပြန်မဆိုင်ပြိုးနိုင်ပဲနှစ်စင်နဲ့များခုတ်လဲခံနေရတာပါဒီလိုအခြေအနေတွေကိုပြန်ထိန်းသိမ်းဖို့ကြိုးစားနေတဲ့သဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးအဖွဲ့တွေအနေနဲ့လည်းအစိုးရတွေစီကခိုင်မာတဲ့ကြောထောက်နောက်ခံမရတဲ့အပြင်စီးပွားရေးလုပ်ငန်းချက်ထွင်လာကြသူတွေကိုရှင်းပြနိုင်တဲ့အင်အားမရှိဖြစ်နေပါတယ်ကျခိုင်ပြည်နယ်တွင်တီရတော်ထိန်းသိမ်းရေးအဖွဲ့ကကိုမျိုးလွင်ကတော့
သူရဲ့အဖွဲ့စည်းရဲ့ဌာနဆိုင်ရာဒီကနေပြီးခဲ့ပူပေါင်းပြီးခဲ့ဒီလိုဒီရဲ့အရေးပါမှုတွေကိုငင်းချုံရဲ့ပေးတာတော့မရှိဘူးဘောနော်တချို့ဆွလုံးသွားဆိုင်တွေကအမျိုးပြည်သူအတန်းငုံငုံပြုနေတဲ့နေရာကိုလူနေစုသို့မဟုတ်လူတူတယောက်ကနေပဲကြည့်တော့ဖြစ်ဗဇံမှုမြေကံလောက်လိုက်နေဆိုတဲ့အခါမှာအဲ့ဒီနေရာတဝိုင်းလုံးမှာရှိတဲ့အဲ့ဒီမြေမြေကံရဲ့အပြင်ဖက်မှာရှိတဲ့ဒီတို့ရှိမှရှိတဲ့ငောပဇံဆွမ်းရှိမှုကိုလည်းသူကနှီးပုံးနေတဲ့အဟံတမုံတွေကင်းသွားတဲ့အခါမှာကျွန်တော်ဒီတို့ကိုထိမ့်သိမ့်ဖို့လိုအပ်တယ်အမျိုးပိုင်ဒီတို့ကိုရေစင်မလေးအမျိုးပိုင်အနေနဲ့ရတည်နိုင်ဖို့အတွက်ဟိုထိမ့်သိမ့်တဲ့အခါမှာအဟံတက်တဲ့ရှိလက်တဲ့အခါမှာဒီလောက်သောအမျိုးစုကနေပြီးတော့တန်ရန်တက်တဲ့ဆက်ပေါ်လာပြီးဆိုရင်ဒီကျွန်တော်တို့လည်းမရှိတဲ့ပြည်သူလူထုရဲ့ပြည်ညာရေးကျမ်းမာရေးလူမှုရေးအကြကြကိုနှိပြသွောနိုင်တဲ့အနေထောက်ကိုပြုပြင်ရတယ်ပေါ့နော
်နိုင်ငံအာဏာပြင်တရားဝင်စုမှုရေးအုပ်ချုပ်ရေးစတဲ့ကဏ္ဍပေါင်းစုံကိုချုပ်ကိုင်မှုကြိုးပမ်းနေတဲ့စစ်ကောင်စီစီကနေမြန်မာပြည်သူတွေဟာတဘာဝပတ်ဝန်းကျင်နဲ့ဆိုင်တဲ့အခွင့်အရေးတွေတောင်းဆိုဖို့အခွင့်မသာခဲ့ပါဘူးClimate justice လို့ဆိုကြတယ်တဘာဝပတ်ဝန်းကျင်ဆိုင်ရာတရားမျှတမှုရရှိရေးအတွက်ဒီလိုအရာတွေကိုဖော်ဆောင်ပေးနိုင်မယ်တက်ဆိုင်ရာအဖွဲ့အစည်းတွေအမြန်ဆုံးပြန်ပေါ်ပေါက်ဖို့လိုအပ်နေပြီလို့ကျွမ်းကျင်သူတွေကတုံ့တက်ကြပါတယ်လူသားနဲ့တဘာဝအပြန်အလှန်အမိတဲပြုရှင်သန်နေရမယ့်အချိန်မှာတဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးကိုဂရုမစိုက်နိုင်တဲ့အတွက်အပူချိန်လွန်ကဲတာလေရုညဉ့်ညံတာတွေနဲ့ရာသီဥတုဖောက်ပြန်တာတွေကိုခံစားနေကြရတာပါဒါတွေဟာပြည်သူတွေရဲ့နေ့စဉ်စားဝတ်နေထိုင်ရေးအပြင်စံမာရေးအတွက်ပါဆိုကြတည်ရောက်နေပါတယ်။နှစ်ပေါင်းရှည်ကြာပြည်တွင်းစစ်တမ်းတွေကြာရှင်သန်နေရခြင်းအတွင်းတဘာဝပတ်ဝန်းကျင်ထိန်းသိမ်းဖို့အလေးထားမလုပ်ဆောင်ရင်စစ်ပွဲထက်ဆိုးတဲ့အခြေအနေမျိုးတွေဖြစ်သွားနိုင်တယ်လို့ပြောလာသူကစိမ့်လန်းမြေတောင်တန်းဒေသထိန်းသိမ်းရေးအဖွဲ့ဝင်မတ်ကျူမေပါ။
စစ်ပိတ်နေစိုက်ဖို့ကြတော့မိတ်ရောပြီးတော့တခြားကိစ္စတွေပဲလှုပ်ဆောင်မယ်ဆိုရင်ဒီတိတ်ပွင့်ဖြုံတိမှုကမရတတ်သွားဘူးဆိုရင်ဒါလုံးဝဒီကြမ်းမရေးအတွက်လုံးဟိုတော်တော်ဆိုးရွားမှုတွေဖြစ်လာနိုင်တယ်လို့နေ့ချင်နေ့ချင်နဲ့အမျှကြည့်မယ်ဆိုရင်ဒါလုံးဝအကြီးဆုံးအထက်ကဆိုးကျိုးတစ်ခုဖြစ်တယ်ပေါ့နော်အေးရင်လည်းတအားအေးပြီးတော့ပူရင်လည်းလုံးဝအရန်ပူအိုက်ပြီးတော့ဒီနားခိုစရာအပင်တွေမရှိတော့အခါကျတော့ရေကြီးတာမြေကျူတာစသဖြင့်ပြီးတော့ဒီမိုးခေါင်ရေချတယ်ဆိုတာတကယ်အန္တရာယ်များတဲ့တဘာဝလှုပ်ဆောင်နိုင်တဲ့လုပ်ငန်းတွေဒီစစ်ထက်ဆိုးတဲ့ဆိုးကျိုးတွေဖြစ်လာနိုင်တယ်ပေါ့နော
် World Economic Forum WEF ရဲ့လေ့လာချက်အရ2050မတိုင်ခင်ရာသီဥတုပြောင်းလဲမှုကိုမြန်မာနိုင်ငံကအမြင့်ဆုံးခံစားရနိုင်ခြေရှိပြီးမိုးရွာနှုန်းနည်းပါတာနဲ့အပူချိန်မြင့်တက်မှုတွေဖြစ်လာမယ်လို့ခန့်မှန်းချပါတယ်ကမ္ဘာမှာတဘာဝပတ်ဝန်းကျင်မူဝါဒကိုစနစ်တကျလိုက်နာခြင်းသုံးတဲ့နိုင်ငံပေါင်း180တဲ့မြန်မာကအဆင့်138မှာရှိနေတယ်လို့လည်းပတ်ဝန်းကျင်ထိခိုက်မှုစမ်းစစ်ခြင်း EIA စာတမ်းကအာဏာပသိမ်းခင်2020ခုနှစ်မှာဖော်ပြခဲ့ပါတယ် လက်ရှိအာဏာသိမ်းကာလသစ်တော်ပြုံတည်မှုတရားစာတအလွန်အကျွံထုတ်ယူသုံးစွဲမှုတွေနဲ့အတူတဘာဝပတ်ဝန်းကျင်မထိန်းသိမ်းနိုင်တဲ့အခြေအနေတွေကြောင့်မှာအဆင့်သတ်မှတ်ချက်ကပုံမုံနှိမ့်စင်လာနိုင်တဲ့အခြေအနေပါအမျိုးသားညီညွတ်ရေးအစိုးရအညူကြီးရဲ့တဘာဝပတ်ဝန်းကျင်နဲ့တရားစာတထိန်းသိမ်းရေးဝန်ကြီးဒေါက်တာတူခေါင်ကတော့တဘာဝပတ်ဝန်းကျင်ကိုအချိန်မီပြန်လည်ထိန်းသိမ်းနိုင်ဖို့အတွက်လူမှုနဲ့အစိုးရညီညွတ်မှုကအရေးကြီးတယ်လို့ဆိုပါတယ
်ကျွန်တော်တို့ကြိုက်တဲ့လေပုံစံကျွန်တော်တို့ကြိုက်တဲ့ရေပုံစံဖြစ်အောင်ကျွန်တော်တို့ကိုယ်တိုင်ထိန်းချောင်းလာနိုင်မဲ့ဥပဒေမျိုးလေးလိုအပ်တယ်လှုပ်လာဖို့အခွင့်အရေးရှိမဲ့အစိုးရမျိုးလေးလိုအပ်တယ်အဲ့ဒါကတော့ဒါဖက်ဒရယ်စနစ်ပဲရှိပါတယ်အုပ်ချုပ်နေတဲ့အစိုးရနဲ့ပြည်သူနေနဲ့ကုကုကကရှိနေဖို့ဒါဒီအမတမလိုအပ်ပါတယ်ကိုယ့်ရကိုယ့်ရွာကိုယ့်အကူထိန်းချောင်းနိုင်မဲ့စနစ်မျိုးလိုအပ်တဲ့အခါမှာဘယ်လိုပုံစံထိန်းချောင်းရမလဲလုပ်ပိုင်ခွင့်တွေကိုပြည်သူတွေကိုဘယ်အဆင့်ကိုကျွန်တော်တို့ထားရမလဲဆိုတဲ့အဲ့ဒီအများကြီးကျွန်တော်တို့မှာပြုတ်ပြင်စရာတွေအများကြီးရှိ
လူသားတွေအပါအဝင်တက်ရှိတရားတွေအသက်ရှင်နေထိုင်နိုင်ရေးအတွက်တဘာဝပတ်ဝန်းကျင်ဟာမရှိမဖြစ်အမိတဟဲပြုရပါစစ်အာဏာရှင်စနစ်အားမိခွေရာဝန်းကျင်မှာပျောက်ဆုံးနေရတဲ့မြန်မာနိုင်ငံကတက်ရှိလူသားတွေအတွက်တော့လက်ရှိပျက်စီးနေတဲ့တဘာဝပတ်ဝန်းကျင်အခြေအနေကိုပြန်မကုစားနိုင်ပဲနောင်လာမဲ့မျိုးဆက်တွေအတွက်ရိုးရိုးမှုတွေကိုသာခြံထားကြရမှာကိုစိုးရိမ်နေကြရတာပါဒီသတင်းဆောင်မကိုတန်လင်းခက်ကပေးပို့ကြတာဖြစ်ပါတယ
် sbs.com.au/bemis ကို home နေရာမှာထားပြီးတော့အမြဲတမ်းနှာစင်နိုင်ပါတယ်နောက်ဆုံးရသတင်းတွေဆောင်မတွေနဲ့စစ်တမ်းတွေမှာပါဝင်ပြီးတော့ဆက်သွယ်မှုလုပ်နိုင်ပါတယ် sbs.com.au/bemis ဖြစ်ပါတယ်ရှင်
ဒါမျိုးသတင်းဆောင်မာတွေကိုပိုနားဆင်လိုပါလား Apple Podcast, Google Podcast, Spotify တို့မှာသင်ပင်ရာဖြစ်ဖြစ်ရယူတဲ့ Podcast ကနေပါ